ရခိုင်မြို့ကသင်္ကန်းကျွန်းမြို့နယ်ကတူနာပန်းညာရှိမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်လိုင်မြို့နယ်16ရပ်ကွက်အတွင်းမှာလည်းနေ့တစ်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီအချိန်လေးပါဝင်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်ဒီရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေရာတချို့မှာတော့ဒီနေ့မော်လွယ်ပိုင်းကပြစ်ခတ်မှုတွေနဲ့ဘုံပေါက်ကွဲမှုတွေဆက်ပြီးတော့ဖြစ်ပွားခဲ့လို့ထိခိုက်သေဆုံးမှုတွေလည်းရှိခဲ့ပါတယ်။တင်ငန်းကျောင်းမြို့နယ်တူနာပန်းညာရှိမှာဒီနေ့နေ့လယ်2နာရီကျော်3နာရီလောက်ကကားတစ်စင်းနဲ့လာရောက်ပြစ်ခတ်သွားတာကြောင့်အဲ့ဒီပန်းညာရှိကအထက်တန်းတောင်းဝင်းအတွင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တဦးနေရာမှာတည်းပွဲချင်းပြီးတင်ဆုံးပြီးတော့3ဦးဒဏ်ရာရသွားခဲ့တယ်လို့အမည်မဖော်လို့တဲ့တူနာမြို့ကန်တဦးက VOA ကိုပြောပါတယ်။
ဒီလေ3နာရီလောက်ကြာတော့တူနာကျောင်းနှင်းခင်မှာရှင်းနေရစတာကတော့ဒီဘုအနေဆိုင်ပြောတာ။ဒါပြောက်ပြီကွာ။ဆိုင်ရက3ဦးလာပါရှင
့်။အင်းဒီကားတစ်စင်းနဲ့လာရောက်ပြစ်ခတ်သွားခဲ့တာဖြစ်ပြီးတော့ကားကတော့ပြစ်ပြီးတော့မောင်းပြေးသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အနီးအနားတစ်ဝိုက်ကမြို့နယ်အတွင်းမှာတော့အခုလောလောဆယ်မှာလုံခြုံရေးတွေတိုးပြီးတော့ချထားတာကိုတွေ့ရတယ်လို့သူကဆက်ပြောပါတယ
်။လုံခြုံရေးအခြေအနေကတော့မြို့နယ်အတွင်းမှာတော့ချတက်တည်ပို့ပြီးချလိုက်တာရှိရဲ့ရှင်။အနီးအနားအကြောင်းတွေအဲ့လိုမျိုးဆေးရတဲ့နေရာတွေမှာချတာရှိရဲ့ရှင်။ဟုတ်ကဲ့အမှုချုပ်ရတဲ့နေရာမှာပဲပို့ပြီးတော့များလာရှိရဲ့နောက်ပြီးတော့ဒီတိုင်းဖြစ်မှုဖြစ်တဲ့မြို့နယ်အတွင်းပိုင်းမှာပို့ပြီးတော့အဲ့အကြောင်းတွေပိုင်းမှာချတာတော့ရှိရဲ့။
ဒါပြန်လိုင်းမျိုးနယ်16ရပ်ကွက်မာလာမြိုင်ကိုလန်းအတွင်းမှာလည်းဒီနေ့နေ့လယ်တနာရီလောက်ကရပ်ကွက်အုပ်ချုပ်ရေးမှုနေရှိမှာဘုံတလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်မှာအတော်လေးကိုအတန်ကျဲကျဲလောင်လောင်ကြားခဲ့ရတယ်လို့အဲ့ဒီအနီးအနားတစ်ဝိုက်မှာနေတဲ့သူတဦးက VOA ကိုပြောပါတယ်
။ဟိုအန်တီတို့ကအဲ့အနီးအနားမှာပဲနေရဆိုတော့လေကြားနေရတာပေါ့။အတန်ကြီးကအကျဲကျဲနေတော့လေလန့်သွားတယ်။အဲ့နဲ့တော်တော်လေးကိုအတန်ကျဲနေတော့လေဟိုဒီမှာမင်းလည်းမသိဘူးနောက်တော့လမ်းကြီးကလူကြီးကကြေးလာပြီးတော့အမကိုလမ်းဟာလို့ပြောတယ်ဟိုအုံချူရီမူအိမ်လို့တော့ပြောတယ်လေဒါမဲ့ဘာမှမရှိလို့တဲ့လူအထီးထိုက်တော့လည်းမရှိဘူးနောက်ပြီးတော့သူတို့အိမ်လည်းနေပါပါပဲအိမ်မှာတကားဒီပါလေးလောက်ပဲပြည့်စည်သွားတယ်လို့ပြောတယ်ဟာတနာရီ15လောက်ပါရှင့်
ဒီနေ့ညနေပိုင်း9နာရီလောက်ကလည်းရန်ကုန်မြို့ယူဇနာပလာဇာဝင်းမောက်6မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ယူဇနာပလာဇာအပြင်ဘက်မှာမိခိုးတွေထွက်နေတာကိုလူမှုကွန်ရက်မှာတင်ထားတဲ့သတင်းတွေမှာတွေ့နေရပါတယ်။ဒါပေမဲ့ဒီဘုံပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးမှုဘယ်လောက်ရှိတယ်ဆိုတာတိတိကျကျမသိရသေးပေမဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေယူဇနာပလာဇာကိုရောက်လာပြီးတော့ပလာဇာအတွင်းနဲ့အနီးအနားတစ်ဝိုက်မှာရှိတဲ့လူတွေနဲ့ကားတွေကိုရှင်းလင်းဖယ်ရှားခိုင်းနေတယ်လို့လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ဒါကြောင့်လမ်းမတော်မျိုးနယ်အတွင်းကညောင်မင်း၄ဈေးနားမှာလည်းနေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။အခုလိုအခြေအနေတွေကြောင့်မြို့ကန်ဒီအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားနေရပါသလဲ
။ဆိုင်အကျိုးရတော့လန့်နေရတာပဲပေါ့နော်။ကြီးလန့်စာစားနေရတယ်လို့ပဲညစဉ်လည်းအဲ့လိုပါပဲ။ဟုတ်ကဲ့။ဒါမှဒါလေးဖြစ်မလဲဆိုတော့လေကြောက်နေရတာပါပဲအဲ့လို
ဟို
လုံးဆုံးကြီးလုံးဆုံးမှုကြီးတိတ်မရှိဘောเนาะအကြီးတို့ကတော့တိတ်အပြင်ကိုမထွက်ဘူးလေအဲ့လိုညဆိုရင်လည်းရှိနိုင်နောက်ပိုင်းဆိုရင်တိတ်ထိတ်နေတာပဲရက်ွက်တိုင်းပါပဲအင်းလုံးဆုံးကြီးအရင်နေကတော့လုံးဆုံးမှုလို့ခံစားဟိုညကအိမ်မှာဖိတ်ချလိုက်တာမအိမ်နိုင်ဘူးအလုံးလို့ပေါ့အိမ်နေတာကညတကောင်ကြီးမှာတော့မှအဲ့လိုကင်းတဲ့နေရာတော့နေရာဘုံပေါက်တာစတိုက်ကြီးကြားနေရာ
မင်းကလည်းစမ်းကြောင်းမြို့နယ်ကဘာကရအုပ်ချုပ်ရေးမှုရုံးရှိအပါဝင်ပဲခူးတိုင်းညောင်လေးမင်းမြို့ကကောက်ကွေ့ကြီးရွာကြီးရွာအုပ်ချုပ်ရေးမှုအိမ်တွင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပောက်ကွဲမှုတွေဟာနေ့စဉ်ရက်ဆက်ဆိုးလို့ဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ